ကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံနိုင်ငံရေးပါတီကိုထောက်ခံတဲ့ဆန္ဒပြသူတွေနဲ့လူညိုရေးတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားရမှာလူပေါင်း60နီးပါးဒဏ်ရာရရှိသွားပါတယ်။အတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီရဲ့ရွေးကောက်ခံအမတ်မူဆိုချူအာခေါင်းဆောင်နဲ့ရာနဲ့ချီတဲ့ဆန္ဒပြလူအုပ်ကြီးဟာလွန်ခဲ့တဲ့ဇန်နဝါရီလကတည်းကပိတ်ထားတဲ့လွတ်လပ်ရေးဥယျာဉ်ကိုခြိတက်ကြစဉ်အင်္ဂါနေ့မနက်ပိုင်းမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဆန္ဒပြသူတွေကဥယျာဉ်ကိုမဝင်ရောက်နိုင်အောင်ကာယံထားတဲ့တန်ဆူးကြိုးတွေပေါ်မှာစာတန်းတစ်ခုချိတ်ဆွဲဖို့ကြိုးစားစဉ်မှာလုံညုံရေးတပ်ဖွဲ့ကဝင်ရောက်ရိုက်နှက်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေဘက်ကလည်းပြန်လည်တိုက်ခိုက်ခဲ့ကြတဲ့အတွက်လုံညုံရေး40လောက်ဒဏ်ရာရရှိသွားပါတယ်။အလံတွေထူထားတဲ့တိုင်တွေနဲ့ရိုက်နှက်ကြစဉ်မှာတချို့ကသူတို့ကိုယ်ပေါ်ကယူနီဖောင်းတွေကိုဆွဲချွတ်ခဲ့ကြတာကိုတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မစ်မူဆိုချူယာနဲ့အတူအတိုက်ခံပါတီအရာရှိတွေကိုဖမ်းဆီးလိုက်ပါတယ်။သူမကဆန္ဒပြသူတွေအတွက်အဲ့ဒီဥယျာဉ်ကိုပြန်ပြီးတော့ဖွင့်ပေးဖို့ကြိုးပမ်းတာဖြစ်တယ်လို့ VOA ခမာဌာနကပြောဆိုပါတယ်။